တိုင်းဒေသတွေကစစ်ပွဲတွေရပ်တန့်စေရင်းနဲ့ကချင်ပြည်နယ်စစ်ပွဲကြောင့်ပိတ်မိနေတဲ့ဆစ်ရှောက်ဒုက္ခတွေကြီးကဲထုတ်နိုင်ရို့အတွက်ဒီကနေ့ရန်ကုန်မြို့တာမွေဂုံတရာအောင်မှာစုရထားပြီးတော့စုလီမြို့တော်ခမ်းမရှိတီချီတက်မဲ့ငင်းရရဲ့လမ်းလျှောက်ဆန္ဒပြဝဲကိုတော့ရာနဲ့ချီတဲ့ရဲအရာတွေနဲ့ပိတ်ဆို့တားဆီးခဲ့ပြီးနောက်ပိုင်းလူစုခွဲချိန်မှာတော့ရဲနဲ့ရဲဝတ်လုံခြုံ ထားရတဲ့သူတွေနဲ့အခုချိန်ထိတွေ့ခွင့်မရသေးဘူးလို့ဆန္ဒပြပွဲဦးဆောင်သူတွေကပြောပါတယ်။ဆန္ဒပြပွဲရဲ့နောက်ဆုံးအခြေအနေကိုစုံစမ်းထားတဲ့ကိုညံဝင်းအောင်ကတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ညဉ့်ညဉ့်လူလူလှူရှာမှုလူလူချီတဲ့ဆန္ဒပြပွဲဆိုတဲ့ခေါင်းစဉ်နဲ့မေလ12ရက်ဒီကနေ့ညနေပိုင်း 9:00 လောက်ကဆန္ဒပြသူတွေဟာတံဝေဂုံးဒရာအောက်မှာစတင်စုဝေးခဲ့ကြတာပါ။ဒီလိုချီတဲ့ဆန္ဒပြပွဲကိုလူထုကရောသတင်းမီဒီယာတွေကပါစိတ်ဝင်စားနဲ့လာရောက်စောင့်ကြည့်ကြသလိုဆန္ဒပြသူတွေရဲ့လေးဘက်လေးတံမှာရာချီတဲ့ရဲရင်အားတွေပိတ်ဆို့ထားခဲ့ပါတယ်။အဲဒီနောက်မှာဆန္ဒပြမဲ့သူတွေရန်ကုန်မြို့ထဲချီတဲ့ခွင့်မရတော့ဘဲနေရာပါတင်ထိုင်ပြီးကြွေးကြော်တာနေနဲ့တောင်းဆိုခဲ့ကြပါတယ်ညနေ6နာရီခွဲကျော်မှာဆန္ဒပြပွဲကိုအဆုံးသတ်လိုက်ပြီးနောက်လူစုကွဲပြီးအိမ်ပြန်ချိန်မှာရဲနဲ့ရဲဝတ်လုံခြုံရေးတွေကဝင်ရောက်ဖမ်းဆီးခဲ့တယ်လို့ကြီးတဲ့ဆန္ဒပြပွဲဦးဆောင်သူတူဖြစ်တဲ့မအီအီမိုးက VOA ကိုပြောပါတယ်။တောင
်ဝေအရှမ်းအရှိမထိုင်ပြီးတော့မှကျွန်တော်တို့နေနေချင်းရတယ်ကျွန်တော်တို့လူချင်းနဲ့တောင်းဆိုတယ်ကျွန်တော်တို့ကြွေးကြော်တယ်ထိုင်နေတယ်အဆောင်ပိုင်းကျွန်တော်တို့လူချီတက်လမ်းထားဖို့တို့ကဟိုလူရင်အားသုံးတော့မှတို့ဟိုပိတ်ထားတယ်ပေါ့နော်သွားခွင့်မပြုဘူးအဲ့အဲ့ဒီနေရာမှာပဲအေးအေးဆန်းဆန်းလူစုခွဲဖို့လို့ကျွန်တော်တို့ပြောတယ်အဲ့တော့ကျွန်တော်တို့အဲ့ဒီနေရာမှာခွဲဖို့အဆုံးတက်လိုက်တယ်အေးအေးဆန်းဆန်းကျွန်တော်တို့လူစုခွဲပါမယ်လို့ပြောပြီးတော့ကျွန်တော်တို့ခွဲဖို့တိတ်ပြီးတော့အဲ့ဟိုပြန်နေအေးအေးဆန်းဆန်းလူစုခွဲတဲ့လူတွေကိုတို့ကဝင်ပြီးတော့အပြန်ဖတ်တာဖြစ်ကျွန်တော်တို့ထဲမှာပါလာတဲ့ဒီလူငယ်တချို့တွေကိုဟိုအတင်းအားမှာအဆုံးခေါ်ပြောမှာဟိုဖမ်းဆီးသွားတယ်ဒီရင်းအောင်ခရရဲ့ရဲတွေအပြင်ကိုအရဝင်းနဲ့ဒေယမန်မသိရလူတွေကပါဝင်ပြီးတော့ဝင်ရောက်ဒီလိုအကျန်းထပ်ပြီးတော့ဖမ်းဆီးရပါတော့။ဆိုတော့လက်ရှိရှိရတဲ့စီရင်ရဆိုရင်တော့သူ့ဘောင်ပိုးရောက်စီရင်ရတယ်။ရင်းစကားကိုခေါ်သွားတယ်ကျွန်တော်တို့ပြရမယ်ရင်းစကားကိုသွားရတယ်။အာသွားတဲ့အခါကျတော့မရှိဘူးလို့ကျွန်တော်တို့ပြောတယ်။အဲ့လောလောဆယ်သူတို့အဆောက်အအုံမရသေးဘူး။
အခုလောလောဆယ်အဖမ်းခံလိုက်ရတဲ့လူတွေနဲ့ပတ်သက်လို့ရောသူတို့ပြန်လည်လွတ်မြောက်ရေးအတွက်ဘယ်လိုဆက်ပြီးတော့လှုပ်ဆောင်မှာပါလဲ
။ဖမ်းဆိုင်ရတဲ့လူကိုကြီးရဲ့မဟုတ်ဘူးရှင်။ဘာလို့လဲ။ဒီဆိုင်နဲ့ပတ်သက်ပြီးတော့မှလှုပ်ရှားတဲ့လူငယ်တွေ၊တက်သွားလှုပ်ရှားတဲ့လူတွေကိုဖမ်းဆီးရတာဆိုဟိုတခြားဆိုင်တဲ့ပြည်နယ်တွေမှာလည်းဖမ်းခံရတာ၊တရားစဲဆိုင်ရတာတွေရှိတယ်။တောင်တန်းလေးမှာဆိုလည်းရှိတယ်၊စက်ကြီးမှာဆိုလည်းရှိတယ်၊ကချင်မှာဆိုလည်းရှိတယ်။ပြောရရင်တော့ကျွန်တော်တို့ဒီဆိုင်ရဲ့အတွက်ကိုငင်းချမ်းချမ်းကျွန်တော်တို့ဆန္ဒကိုထုတ်ပေါ်တာဖြစ်တယ်။အဲဒီပေါ်မှာကျွန်တော်တို့ကလူ့ခွင့်ကိုထုတ်ပေါ်ထားတဲ့ဥပဒေနဲ့ကျွန်တော်တို့ကအရေးကြီးဦးမယ်။ဖန်စီပိတ်ဆို့တဲ့အပေါ်မှာအဲဒီလူတွေအားလုံးအတွက်ကျွန်တော်တို့နိုင်ငံသားခွင့်ရပြီးသွားရဖို့အတွက်ကျွန်တော်တို့စိတ်နှလုံးဆောင်တဲ့အစီအစဉ်တွေရှိရယ်
။ဟိုလာမယ့်အရှိရက်တွေမှာရောငញ្ញန်ရေးချီတဲ့ဆန္ဒပြပွဲနဲ့ပတ်သက်လို့ဘယ်လိုအစီအစဉ်တွေရှိပါလဲ
။ဟုတ်ကဲ့ကျွန်တော်တို့စိတ်နှလုံးဆောင်ဖို့ရရှိရယ်။ဒါပေမဲ့ကျွန်တော်တို့ဘယ်လိုပုံစံနဲ့လုံဆောင်မှာကျွန်တော်တို့ကျွန်တော်တို့ဒီနေတဲ့လူအားတဲ့ဒီလူငယ်တွေကနေပြန်တိုင်းနေပြီးတော့မှကျွန်တော်တို့ဒေသအစီအစဉ်ဆွဲပြီးတော့မှကျွန်တော်တို့လောက်ဆောင်မှုရှိလာရဲ့ရှင်
။ဒီကနေ့ပြုလုပ်ဖို့စီစဉ်ထားတဲ့ညဉ့်ညဉ့်ရေးချစ်တဲ့လမ်းလျှောက်ဆန္ဒပြပွဲကိုတာမွေမြို့နယ်ဂုံးဒရာအောက်ကနေစူးလီဖျားမြို့တော်ခမ်းမရှိအထိချစ်တက်ကြဖို့ရည်ရွယ်ထားပြီးငိမ့်စုစီဥပဒေအရရဲစခန်းမှာခွင့်ပြုမိတ်တောင်းဆိုထားခဲ့တာပါ။ဒါပေမဲ့ခွင့်ပြုမိတ်တောင်းပြီးနောက်တနေ့မှာပဲလမ်းကြောင်းပိတ်ဆို့မှုလူတို့အထိတ်အလန့်ဖြစ်နိုင်တာတွေကြောင့်ချီတက်ပွဲမလုပ်ဖို့တာဝန်ရှိရဲအားရှိကတားမြစ်စာကိုပြန်လည်ပို့ခဲ့ပါတယ်။အခုဖမ်းဆီးခံရသူ၉ဦးထဲမှာဆန္ဒပြသူတွေအပြင်သတင်းတော်တချို့လည်းပါဝင်ကြောင်းသိရပါပါတယ်ခင်ဗျာ။